အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ရဲ့အာရှခီးစဉ်ဒီကနေ့ဇူလိုင်လ25ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းနဲ့ဒေတာရဲမဟာမိတ်နိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးထပ်လောင်းအတည်ပြုမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရာရှိတွေကပြောပါတယ်အစကမနေ့ဗုဒ္ဓဟူးနေ့ညမှာထွက်ခွာဖို့စီစဉ်ထားပေမဲ့သမ္မတဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူတို့ဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံမဲ့အစည်းအဝေးကိုသူတက်ရောက်ဖို့အတွက်ခီးစဉ်ကိုနောက်တရက်ရွှေ့ဆန်းလိုက်တာဖြစ်ပါတယ်အခုသွားရောက်မဲ့ခီးစဉ်ဟာဝန်ကြီးဘလင်ကင်အာရှဒေသကို18ကြိမ်မြောက်သွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်လာအိုနိုင်ငံအပြင်ဗီယက်နမ်စင်ကာပူဂျပန်ဖိလစ်ပိုင်နဲ့မွန်ဂိုလီးယားနိုင်ငံတွေကိုသွားရောက်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနအရာရှိတွေကပြောပါတယ်လာအိုနိုင်ငံဗီယက်နမ်မြို့တော်မှာကျင်းပမဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ပြည်တွင်းစစ်တောင်တိုပိလဲအရေးကိစ္စတို့ကိုဦးစားပေးဆွေးနွေးကြဖို့ရှိပါတယ်ဒီဆွေးနွေးပွဲကိုဝင်ကြီးဘလင်ကင်နဲ့အတူတရုတ်နိုင်ငံသားဝင်ကြီးဝမ်ယီလည်းတက်ရောက်မှာဖြစ်တယ်လို့ရုရှားနိုင်ငံသားဝင်ကြီးဆာဂျီလာဖရော့လည်းဆွေးနွေးပွဲတက်ဖို့အတွက်ဗီယက်နမ်မြို့တော်ကိုရောက်ရှိနေပါပြီဒေတာရင်းနိုင်ငံတွေအပေါ်အော့ဇော်လမ်းမိုးရေးအမေရိကန်နဲ့တရုတ်တို့အားပြနေကြတဲ့အချိန်မှာပဲအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကျင်းပတာပါဂျပန်နဲ့ဖိလစ်ပိုင်နိုင်ငံခီးစဉ်တွေမှာတော့နိုင်ငံသားဝင်ကြီးတွေနဲ့ကာကွယ်ရေးဝင်ကြီးတွေတက်ရောက်တဲ့ 2+2 အစည်းအဝေးကိုအမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်နဲ့အတူဝင်ကြီးဘလင်ကင်တက်ရောက်ပါဖြစ်ပါတယ်ခင်ဗျာ